အိန္ဒိယသမ္မတဟောင်းပရဏဗ်မူကာဂျီအသက်84နှစ်ဟာသတင်းပတ်ပေါင်းများစွာဆေးရုံတင်ခဲ့ပြီးတဲ့နောက်တနင်္လာနေ့ကကိုဗစ် -19 ရောဂါနဲ့ကွယ်လွန်ခဲ့ပါတယ်။အုံနောက်မှာသွေးခဲတဲ့ရောဂါကြောင့်ရုတ်တရက်လဲကျခဲ့တဲ့မူကာဂျီကိုဩဂုတ်လ10ရက်နေ့ကနယူးဒေလီမြို့တော်အိန္ဒိယစစ်ဆေးရုံကိုပို့ဆောင်ပြီးခွဲစိတ်ကုသချိန်မှာကိုရိုနာဗိုင်းရပ်စ်ပါကူးစက်ခံရတာကိုတွေ့ရှိခဲ့တာပါ။သူနဲ့အနီးကပ်နေခဲ့သူတွေအနေနဲ့ကိုယ့်ကိုယ်ကိုအကန့်အသတ်နေပြီးCOVID-19 ရောဂါရှိမရှိစစ်ဆေးကြဖို့သမရဟောင်းမူကာဂျီကသူ့ရဲ့ Twitter အကောင့်မှာရေးသားခဲ့ပါတယ်။မူကာဂျီရဲ့အုံနောက်ခွဲစိတ်ကုသမှုအောင်မြင်ခဲ့ပေမဲ့အဆုတ်ရောင်တဲ့အခြေအနေဆိုးရွားနေရမှာတနင်္ဂနွေနေ့ကအဆိုးဆုံးခြေအနေကိုရောက်ခဲ့ပြီးနှလုံးခုန်လုံးမှာထိခိုက်ခဲ့ပြီးသတိလစ်မေ့မျောသွားခဲ့ပါတယ်။အုံနောက်ခွဲစိတ်ပြီးကလေးကမူကာဂျီကိုအသက်ရှူဆက်တောက်လျှောက်တက်ဆင်ပေးထားတာဖြစ်ပါတယ်။သူဟာ COVID-19 ရောဂါကို21ရက်ကြာခံစားခဲ့ရပြီးကိုရင်းအင်္ဂါအစိတ်ပိုင်းများစွာပျက်စီးမှုဒဏ်နဲ့ကွယ်လွန်ခဲ့တာပါ။ဒါဖြစ်သူ Abhijit Mukherjee ကလည်းဖခင်သမရဟောင်းကွယ်လွန်သွားတဲ့တဲ့ရင်ကိုသူ့ရဲ့ Twitter ကနေအတည်ပြုခဲ့ပါတယ်။ Mukherjee ဟာ2012ကနေ2019အထိ9နှစ်ကြာသမရတာဝန်ထမ်းဆောင်ခဲ့တာပါ။အခုလိုအိန္ဒိယသမရဟောင်း Mukherjee COVID-19 ရောဂါနဲ့ကွယ်လွန်သွားခဲ့တဲ့အပေါ်မှာနိုင်ငံရဲ့အဖိုးထိုက်တန်ဆုံးသားတစ်ယောက်ဆုံးရှုံးခဲ့ရတယ်လို့လက်ရှိသမရRamnath Kovind ကလည်းသူ့ရဲ့ Twitter မှာတင်စားရေးသားခဲ့ပါတယ်။အလားတူဝန်ကြီးချုပ် Narendra Modi ကလည်းမူကာဂျီဟာအိန္ဒိယနိုင်ငံရဲ့တိုးတက်မှုလမ်းကြောင်းကိုဖော်ဆောင်ခဲ့သူဖြစ်သူ့ရဲ့ Twitter မှာဂုဏ်ပြုရေးသားခဲ့ပါတယ်။